ဖန်စီထိမ့်သိမ်းခံထားရတဲ့သတင်းသမားတူဖြစ်တဲ့ဦးစီသူအောင်မြတ်ပေါ်စွဲချက်တင်ထားတဲ့အမှု၃ခုကိုနောက်သတင်းပတ်ရုံးချင်းနေကြရင်စတင်ကြားနာစစ်ဆေးတော့မှာဖြစ်ပါတယ်။လောလောဆယ်ဦးစီသူအောင်မြတ်ပါဝင်အင်စိန်ထောင်ထဲမှာဖန်စီခံထားသူတချို့ကျမကြီးဆောင်းရှောက်မှုရဖို့အခက်ခဲဖြစ်နေတယ်လို့သူရှိနေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဖြူရီမြန်မာပိုင်းရဲ့ပင်တိုင်ဆောင်မရှင်တို့ဖြစ်သူဦးစီသူအောင်မြင့်ကိုအရှေ့ပိုင်းခရိုင်တရားရုံးကနိုင်ငံတော်အကြီးညိုပြောင်းပြုလုပ်မှုရာဇသက်ကြီးဥပဒေပုံမှာ124ကာစီနဲ့ဆွဲချက်တင်ထားသလိုပဇွန်တောင်မြို့နယ်တရားရုံးနဲ့ဗဟန်းမြို့နယ်တရားရုံးတို့ကလည်းတက်မတော်ပြုကွဲအောင်လှုပ်ဆောင်မှုပုံမှန်905ကာစီနဲ့အသီးသီးဆွဲချက်တင်ထားပါတယ်။ဒါကြောင့်သူဟာစုစုပေါင်းအမှု3မှုအတွက်ဆွဲချက်တင်ခံထားရတာပါ။ပုံမှန်124ကာကြီးအမှုအတွက်ဦးစီသူအောင်မြင့်ဘက်ကပြန်ခေါ်တက်သေးတွေကိုခေါ်ယူစစ်ဆေးမှုမနေ့ဗုဒ္ဓဘူးနေ့ကစစ်ဆေးပြီးသွားပြီဖြစ်လို့နောက်တစ်ခေါက်ယုံကြည်ကြရင်စွဲချက်တင်ထားတဲ့အမှုကိုစတင်ကြားနာစစ်ဆေးမယ်လို့သူရှင်းနေကပြောပါတယ
်အခုဒီနေ့ဆိုရင်တော့သူကဒီအရှိပိုင်းခရိုင်ပေါ့နော်124ကာကြီးအတွက်ကိုငါတို့ကဒီ record ပြန်ခေါ်ထားတာပေါ့နော် record ကကြတော့ဒီနည်းပညာပေါ့နော်ဒီနေ့ဆိုင်ရာကိုစွန့်ကျင်သူအရာရှိပေါ့နော်သူ့ကိုပြန်ခေါ်လာပြီးဒီနေ့သူ့ကိုဆက်လိုက်ဆက်ပြီးတော့ရုံချင်းရတော့အေပုံမှန်တိုင်းထုံးတန်တိုင်းတွေပုံပုံလေးပေါ့နော်နောက်တစ်ပတ်29ပြန်ဆုံးမှာပေါ့နော်ဒီနေ့ရုံချင်းဆိုလို့ရှိရင်နောက်တစ်ချိန်ကျရင်တော့ဆက်ရအောင်ဆက်ဖြစ်ပြီပေါ့နော်နောက်တစ်ချိန်ကျရင်နောက်ဝဟန်းရုံးကမနေ့ပြန်ရှိမယ်ဒါပဇွန်တော်ရုံးကတပတ်ခါပေါ့တောက်ကြပြီပေါ့နော်သူကကြတော့အဲ့ဒီဗဟန်းနဲ့ပဇွန်တော်ကကြတော့ဆက်ရအောင်ဆက်နေပြီပေါ့နော်ဆက်ရအောင်ဆက်တဲ့အနေရမယ်အစ်စ်နေအောင်ဆိုတော့တခြားတော့သူတို့ကြည့်လို့မရှိဘူးเนาะ။ခင်ဗျာတခြားရုံးတွေကတော့စစ်နေတယ်၊ဆရာကိုစစ်နေတာမပြီးသေးဘူးပေါ့။စစ်နေတဲ့ဟိုဟာပဲရှိသေးတာပေါ့။ဟိုအစ်စ်မှာပဲရှိသေးတာပေါ့နော်။ဆရာကဟိုကသူ့ရဲ့ထိုးကသူ့ရှိချက်ကများတဲ့ခါကျတော့ဟိုဟိုပြန်ပြန်ရဲ့ရုံးပြန်ချိန်တဲ့တော့ပေါ့နော်။ရုံးပြန်ချိန်တဲ့ဆရာရုံးကိုစစ်တာတည့်ရက်ထဲနဲ့မပြီးတော့လေ
။ဦးစစ်သူအောင်မြင်တဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထထခိုင်တို့ကိုဗဟန်းမြို့နယ်ရွှေကုံရိတ်မွန်အိယာတိုက်ခန်းတစ်ခုမှာ2021ခုနှစ်ဩဂတ်လ15ရက်နေ့ကဖမ်းဆီးသွားတာပါလောလောဆယ်အင်းစိန်အကျဉ်းထောင်မှာဖမ်းဆီးခံထားရတဲ့ဦးစီသူအောင်မြင့်ဟာကျမ်းမာရေးစောင့်ရှောက်မှုလိုအပ်နေပေမဲ့လိုအပ်တဲ့ဆေးရဖို့တော့အခက်အခဲဖြစ်နေတယ်လို့သူရှင်းနေကပြောပါဗျာ
သူတို့ဟိုကျန်းမာရေးသူကသူဆင်းရလဲဆိုင်တယ်အဲ့နဲ့ကြောက်တာပေါ့နော်ဒီကတော့အဲရက်ကစီဒီဝမ်းလာမင်းပြတ်တယ်ပြောင်းပြတော့အမှန်လို့ရှင်းအောင်ဆိုရဲ့ဒီဖြေချလာတဲ့အချိန်မှာဆီးဆီးဆီးဆီးကြလာရတယ်နော်။အခုချိန်မှာကပြောမယ်ဆိုရင်ဆရာမမဟုတ်ဘူးအားလုံးကတော့အဲ့လိုဆီးဆီးတာမျိုးပါကြတယ်။နည်းနည်းအကုန်လုံးကခက်ခဲရှိတယ်ဆိုပြီးတော့အမှားတို့ကြံကြရတာပေါ့နော်။တချို့ဆေးတွေဆိုရင်အိဆွာရကုန်နေတဲ့ဟာမျိုးတွေပေးတယ်ပေါ့နော်။ဟိုအခက်ခဲပြောက်ဆေးရခက်ခဲပြောက်ဆေးရတွေပြောကြတဲ့ဟာတိတ်ပြီးတော့ဟိုဒီပြောင်းမယ်မရခိုင်းပေါ့နော်။အဲ့ဒါတော့ဆရာမမဟုတ်အားလုံးကြီးပါပဲ။ဆီးဆီးတာမျိုးပါကြတော့လည်းလည်းတူတူဆီးဆီးတာလို့မရဘူး။အစစ်အစစ်သူတို့တင်ပြရတာရှိတယ်တင်ပြပြီးရဲ့ခါမှလည်းပဲဟိုနည်းမဖြစ်ဘူးဆိုရအမှားတော့ပြန်သိရတာပေါ့နော်စစ်ကူတော့မှုပိုင်းတော့ဟိုဒီစင်ကြီးကြောက်ဒီနေ့ကလည်းမရနိုင်ပေါ့နော်တကယ်အနာနဲ့ဟိုတဲ့နဲ့ဆေးကိုအမြင်မပေးနိုင်ဘူးပြီးတော့အားလုံးအတွက်ဆေးကိုလုံလောက်တဲ့စစ်ကူတော့မှုဟိုရတယ်လို့အမှားတော့ပြောလို့မရဘူးပေါ့နော်
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကတဆင့်ဦးစီသူအောင်မြင့်ဟာတက်မတော်နဲ့စစ်ကောင်စီအပေါ်ဝေဖန်ဆန့်ကျင်တိုက်ခတ်တဲ့သတင်းဆောင်မတွေရေးသားပေးပို့ခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ကြောင်းစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ VOA မြန်မာပိုင်းဌာနမှဦးတန်လင်းထွန်းကတော့ VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်လက်အခြေခံရေးသားထားတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်ပါရေးသားပေးပို့လို့ဆိုရဲဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းမှန်မှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတဆင်စစ်ကောင်စီအနေနဲ့ပြည်သူတွေကြားကအတန်ကိုသိအောင်နားထောင်ဖို့ဆိုရလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကိုပြောခဲ့ပြီးဦးစီသူအောင်မြင့်ကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုထားပါတယ်ဦးစီသူအောင်မြင့်နဲ့အတူဖမ်းဆီးခံခဲ့ရတဲ့သတင်းသမားမတ်ထထခိုင်ဟာလည်းပုံမှန်905ကာကြီးမတရားအသင်းနဲ့ဆက်သွယ်မှုပုံမှန်18မြင်းဆောင်တက်တို့နဲ့တရားရင်ဆိုင်နေရပါတယ်။လောလောဆယ်ဖမ်းဆီးခံထားရတဲ့သတင်းသမားတွေကအလွတ်တန်းသတင်းတောက်ကိုဆိုးရာဇာထွန်းကိုလည်းအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်52ကာကြီးနဲ့တရားဆွဲလိုက်တယ်လို့သူနဲ့နှီးဆက်သူတူကပြောပါတယ်
။မနေ့ကအဖြစ်နောက်တနေ့ပေါ့နော်နောက်တနေ့သူ့ပါဝါယူပြီးတော့ဟိုကျန်တဲ့ကိစ္စတွေကိုသူမိသားစုဝင်တွေကိုအကြောင်းကြားမယ်လို့ပြောတယ်ခင်ဗျာ။တော့ဆယ်တော့ပါပါလည်းမယူရသေးဘူး။ဘာမှမယူရသေးဘူးခင်ဗျာ။ငါသက်နဲ့ကချင်းတော့ဆွဲရတယ်ခင်ဗျာ။ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့မိသားစုဝင်တယောက်အနေနဲ့တော့ဗျာဟိုပါပေါ့အနေနဲ့ဟိုပါခံစားရတာပေါ့ခံစားရတယ်ဆိုတော့ကိုကြီးပထမတစ်ခေါက်မိနစ်ကလည်း ဟိုငါကကကြီးနဲ့ဆွဲခံရပြီးတော့လေးလောက်ကြာပြီးတော့သူညေခဲ့ရတယ်ဗျ။အခုကလည်းအကုန်လုံးပြည်သူတွေအတွက်သူအနစ်နာခံသွားတယ်လို့တော့ကျွန်တော်တို့ယုံကြည်တယ်ဗျ။လောလောဆယ်တော့ဟိုမိသားစုဝင်တယောက်နေတော့ဝမ်းနေတာပေါ့။သူဖမ်းခံလိုက်ရောမိဘတွေလည်းစိတ်ဆင်းရဲရတော့အဲ့ဒါလေးတစ်ခုရှိပါလေဗျ။ဟုတ်ကဲ့ပါဗျ။
အလွတ်တန်းတရင်တောင်းကိုစိုးရာဇာထွန်းဟာ2021ခုနှစ်မတ်လကဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲကိုတရင်ယူနေစဉ်ဖမ်းဆီးခံခဲ့ရပြီး905ကကြီးနဲ့တရားစွဲခံခဲ့ရတာပါရပ်ပေါင်း122ရက်ကြာထိန်းသိမ်းခံခဲ့ရပြီး2021ခုနှစ်ဇွန်လ30ရက်မှာတော့လူငယ်သက်သာခွင့်နဲ့ပြန်လွတ်မြောက်လာပါတယ်ဒါပေမဲ့သူ့ရဲ့လက်ကင်ဖုန်းထဲမှာအင်းစိန်ထောင်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုရှာဖွေတွေ့ရှိတယ်လို့ဆိုပြီးဘကိုးတိုင်းတာယာဝတီခရိုင်30မြို့မှာ2022ခုနှစ်မတ်လကပြန်လည်အဖမ်းခံခဲ့ရပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစပြီးဒီနေ့အထိစစ်ကောင်စီကဖမ်းဆီးခဲ့တဲ့သတင်းသမားပေါင်းအယောက်100နီးပါးရှိခဲ့ပြီးတချို့ပြန်လွတ်ခဲ့ပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာလောလောဆယ်ဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း80ဝန်းကျင်ရှိပါတယ်။သတင်းသမားတွေအများဆုံးတရားစွဲခံထားရတာကတမရော်ကိုအကြည်ညိုပြက်စီမှုဥပဒေပုံမှား905ကားကြီးနဲ့ဖြစ်ပြီးဆက်သွယ်ရေးဥပဒေပုံမှားအပြင်နှစ်ရှည်ထောင်ချနိုင်တဲ့မတရားအသင်ဆက်သွယ်တဲ့ဥပဒေပုံမှားနိုင်ငံတော်အကြည်ညိုပြအောင်ပြုလုပ်မှုတွေနဲ့ပါတရားစွဲဆိုရာတွေလှုပ်လာခဲ့တာပါရှင်